ဦးကျော်မင်းဆိုရအမှုကိုထပ်ပြီးတော့ပယ်ချခံရလို့ကြားရပါဆရာ။ဘာအကြောင်းပြချက်နဲ့ပယ်ချလိုက်တာပါလဲ
။အကြောင်းပြချက်ကတော့ရခင်တိုင်းမှာပဲအထောက်အထားပြည်စုံမှုမရှိဘူးပေါ့နော်။အဲ့တော့ကျွန်တော်တို့ကလည်းအဲ့ဒီအချက်ကိုကြိုတင်နေတဲ့အတွက်ရှောက်လက်ကြီးမှာလည်းအပြည့်စုံပြင်သလိုတရားခွင်မတက်ခင်မှာလည်းသီးသန့်တွေ့ဆုံပြီးတော့မှရခင်ရုံးချင်း၅ခုမှာကြောင်းပြချက်လုံလောက်တဲ့အထောက်အထားတွေမတင်နိုင်လို့ဆိုပြီးပြချခဲ့တယ်။ခိုင်လုံးနဲ့ဘယ်ချက်ဘယ်ချက်လို့ဆိုတာလည်းပြင်ပြတာမရှိတဲ့အတွက်ကိုကျော်မင်းစုမကန်ရဘူး။ကျွန်တော်တို့ဘလို့အထောက်အထားတွေပြင်ပြဖို့လိုအပ်တယ်လေဆရာမကြီး။ကျားလေးကျွန်တော်တို့ကိုရှင်းပြပါဆိုပြီးကျွန်တော်မေးခဲ့တယ်အပြင်မှာလည်းကျွန်တော်တို့ဆွေးနွေးတယ်တရားခွင်မှာလည်းပဲရှောက်လက်ချက်ပေးတဲ့အချိန်မှာဒီအချက်ကိုကျွန်တော်အဓိကထားပြီးဥပစာပေးပြီးပြောတယ်ပြောတော့အဲ့ဒီခံလုံတဲ့အချက်လေလည်းသူမပြောနိုင်ဘူးအဓိကအချက်ကတော့သွတ်ထုတ်ရတဲ့ပုံမှန်သွတ်တွေဥတွေပုံမှန်66ဂါကြီးဒီအမှတ်ခံပေးလို့မရတဲ့အတွက်သေတယ်လို့ပဲပြောပါတယ
်ဆရာတို့အစင်လာလုံထုံးလုံနီးအရာရောအထောက်ထားဆိုတဲ့နေရာမှာဘလို့ရှိလဲခင်ဗျာတရားသူကြီးဘက်ကတိတိကျကျတောင်းဆိုတာလောက်ရမဲ့သဘောရှိလားခင်ဗျာ
ကျွန်တော်တို့ပုံမှန်တရားရေးလုပ်ငန်းတွေမှာတော့တရားသူကြီးပြောတဲ့ရာဇဝတ်ဥပဒေမဟုတ်ဘဲနဲ့အခြားဥပဒေတွေမှာ၃နှစ်အထက်ထောင်ဒဏ်ကျနိုင်တဲ့ပုံမှန်မျိုးဆိုရင်အမှတ်ခံမပေးရဘူးဆိုတာဒီဒါကျင့်သုံးဥပဒေဇာတ်နှစ်မှာတိကျပြဋ္ဌာန်းထားတာမှန်ပါတယ်သို့တော်လည်းပဲထူးခြားတဲ့အခြေအနေကြောင့်တရားတွေရှိရင်အဲ့လိုအမှတ်ခံမပေးနိုင်တဲ့အမှုတွေမှာခြေနှစ်တက်တဲ့ကြောင့်နဲ့တေးရမလွဲပြီးအမှတ်ခံပေးနိုင်ဖို့အတွက်ရာဇဝတ်ကျင့်သုံးဥပဒေပုံမှန်499တစ်မှာသူကအတိအကျပြဋ္ဌာန်းပေးထားတယ်အဲ့ဒီတည်းမှာအသက်16နှစ်အောက်ငယ်တဲ့ကလေးနောက်အမျိုးသမီးပုံဆောင်ဆက်မရည်နဲ့မပြည့်စုံတဲ့သူဒီအချက်တွေပါတယ်လို့သူဆွဲခံထားရတဲ့သူဟာဆက်ပြေးနေရုံကြည်ရန်အကြောင်းမရှိဘူးနောက်တကအမှတ်ခံပေးထားခြင်းအပြင်တွေ့ရမှုကိုသူတိတိကျကျခုခံချေပါခွင့်ရနိုင်တယ်။ဟောသူကဒီဂုံဒီရှိတဲ့လူသူ့ရဲ့လုပ်ငန်းတာဝန်တွေကလည်းပဲအင်မတန်ကြီးမားများပြားတယ်။သူ့ကိုအမှတ်ခံပေးထားခြင်းအပြင်အမှုလမ်းကြောင်းကိုတင်းဆောင်သွားအောင်စက်တွေကိုလွှမ်းမိုးနိုင်တဲ့လူမဟုတ်ဘူးဒီချက်တွေရှိရင်ပေးလို့ရတယ်လို့ဥပဒေကဒီတိုင်းပဲပြဋ္ဌာန်းထားပါတယ်။အဲ့လိုပြဋ္ဌာန်းထားတဲ့အတွက်လည်းပဲသက်သွေဥပဒေပုံမှန်66ဂါကြီးနဲ့ဆွဲဆိုထားတဲ့အခြားတရားရုံးတွေမှာအမှတ်ခံပေးခဲ့တဲ့စက်တွေတာရကတွေရှိပါတယ်။ဥပမာအားဖြင့်ဆိုဒီမေလ၄ရက်နေ့မှာပသိမ်မှာဥထုံထုံဦးတက်မတော်ကပဲ66ဂါကြီးနဲ့ဆွဲတယ်၄ရက်နေ့မှာဆွဲတယ်၅ရက်နေ့ရုံးတင်တဲ့အချိန်မှာတက်မရည်နဲ့မဆိုင်နဲ့အခြားခုနကျွန်တော်ပြောခဲ့တဲ့အချက်တွေကိုထောက်ထားပြုပြီးတော့499တည့်ရပဲအမှတ်ခံချက်ချင်းပေးခဲ့တဲ့တာရကတွေရှိတယ်။ဒါကိုလည်းကျွန်တော်ချက်လက်ချက်ထဲမှာဖြည့်သွင်းပြီးပေါ်ပြတယ်။သို့တော်လည်းပဲဒါတွေကသူစီရင်သုံးသပ်မှုပြုတဲ့အချိန်မှာမပါပဲနဲ့ဒီတစ်ဖက်ပိတ်ပေါ့နော်ဒီဇယားနှစ်ကိုပဲအတိအကျဆွဲပြီးတော့သူကပယ်ချလိုက်တာဖြစ်ပါတယ
်။ဆရာတို့ဘက်ကလည်းအထောက်အထားပြည့်စုံတယ်လို့ပြောတယ်။တရားသူယူဘက်ကလည်းမပြည့်စုံဘူးပြောတယ်။တိတိကျကျလည်းဘာအထောက်အထားတွေလိုလဲဆိုတာချမပြဘူးပေါ့နော်။ဆိုတော့ဒီတရားသူကြီးရဲ့ဆုံးဖြတ်ချက်အပေါ်မှာဆရာတို့ကဘယ်လိုတွေများနားလည်လို့ရပါလဲခင်ဗျာ
ကျွန်တော်တို့ကတော့သူတောင်းဆိုနေတဲ့ဖေးနဲ့ပတ်သက်တဲ့အထောက်အထားဆိုတာဒီကျွန်တော်တို့ကဥကြုံမင်းစေဒီကျမ်းမာရေးအင်မတန်ချိုယွင်းနေလို့အမှတ်ခံပေးဖို့ကြောက်ထားနေတာမဟုတ်ဘူးကျမ်းမာရေးနဲ့ဒွဲသောအခြားအချက်များနဲ့ကြောက်ထားနေတာဖြစ်တယ်ဆိုတာလေကျွန်တော်တို့သိသိကြကြချင်းပြတယ်ဟုတ်လားဘယ်ထောက်ထားဟိုတောင်းဆိုနေတာလဲဆိုတာလေသူပြည်တိကြကြမပြောတဲ့အတွက်ဒါကျွန်တော်တို့သုံးသပ်တာတော့တရားကြီးရဲ့စင်ညာုံတရားကဥရီပေါ်မှာသူအကောက်ယူလွှဲမနေတယ်လို့ပဲမြင်ပါတယ်ခင်ဗျာ
နောက်တစ်ခုကတက်မတော်ဘက်ကပေါ့နော်ပုံမှန်66နဲ့တရားစွဲဖို့မရည်ရွယ်ခဲ့ဘူးလို့လည်းကျွန်တော်တို့ပြီးခဲ့တဲ့တရားရုံးချိန်မှာကြားခဲ့ရတယ်လေဆိုတော့ဟိုဆရာတို့ဘက်ကလည်းပုံမှန်ပြောင်းသိင်ပြောင်းမယ်ဆိုပြီးတော့စူးစမ်းသွားမယ်ဆိုပြီးတော့ပြောထားတာရှိတော့ကဘယ်လိုဖြစ်လာနိုင်မလဲခင်ဗျဒီအမှုရဲ့အရှိလာလာပေါ့ဆရာ
ဒီအမှုကတော့တကယ်တည်သေးဥပဒေတွေနဲ့အညီတရားရုံးတွေကလည်းဥပဒေပြဋ္ဌာန်းချက်အတိုင်းပဲပေါ့ according to law အရလုပ်မယ်ဆိုရင်ဒီအမှုကဒီလုံးဝသက်သေဥပဒေပုံမှန်66ဂါကြီးနဲ့ဆက်ဆိုင်ခြင်းမရှိဘဲနဲ့ဒရင်းမီဒီယာဥပဒေပုံမှန်25ခါခွေးအရသာလင်းဆက်လက်ပြီးတော့တရားရင်ဆိုင်ရမယ်ပုံမှန်ဖြစ်ပါတယ်အဲ့ဒီအတွက်လည်းပဲကျွန်တော်တို့ကစစ်ဆင်ကြိုးစားနေတယ်အခုဒီရုံးချင်းနှစ်ချင်းမှလည်းပဲဒါကိုကျွန်တော်တို့ပေါ်လွှင့်အောင်ကျွန်တော်တို့စစ်ဆေးနိုင်တယ်ပေါ့နော်အဲ့တော့ကျွန်တော်အလားအလာအနေနဲ့ဆိုရင်တော့ဒါဒီကျွန်တော်တို့မျှော်မှန်းထားသလိုသတင်းမီဒီယာဥပဒေပုံမှန်25ခါခွေးရကြောင်းလဲပြီးစီရင်ပြီးတော့မှဒါအခြေတစ်ခုထွက်လာနိုင်မယ်လို့ကျွန်တော်ဒီလိုမျှော်မှန်းပါတယ်ခင်ဗျာ
နောက်တစ်ခုကဆရာတို့ဘက်ကတရားရုံးပြောင်းစစ်ဖို့ဆိုပြီးတော့မေတ္တာရက်ခံထားရလဲရှိတယ်လေဒီအခြေအနေတွေရောဖြစ်လာနိုင်မလားခင်ဗျာ
ကျွန်တော်တို့ကတရားရုံးပြောင်းမှုအတွက်ကတော့လုံအပ်တဲ့အချက်လက်တွေအားလုံးသိပြီးပြပါပြီအဲ့ဒီမှာကျွန်တော်ခုစဉ်းစားနေတာကဗမွေးလင်းထုံးကိုစစ်ဆေးပြီးလို့ရှိရင်ကျွန်တော်တို့မှာအခွင့်အရေးတစ်ခုရှိတယ်ဒါကလည်းအင်မတန်ကြီးမားတဲ့အခွင့်အရေးပေါ့နော်အဲ့ဒါပါလဲဆိုတော့ရန်ကုန်တိုင်းဒေသကြီးတရားလွတ်တော်ကိုဒီအမှုကိုခြေဖြတ်ပေးဖို့အတွက်ကျွန်တော်တို့ရှောက်ထားနိုင်တယ်ပုံမှန်လွဲပြီးတော့စစ်ဆေးထားတဲ့အတွက်အမှုကြီးတစ်ခုလုံးကိုခြေဖြတ်ပေးဖို့ရှောက်ထားနိုင်တယ်ကျွန်တော်တို့မှာဥပဒေအခွင့်အရေးရှိတယ်အဲ့ဒါကိုရှောက်ထားခြင်းအပြင်တရားရုံးပြောင်းရှောက်တာတဲ့ဥပဒေမျိုးစေတဲ့ပုံစံအကျိုးသက်ရောက်နိုင်တယ်လို့ကျွန်တော်တို့ယူဆတဲ့အတွက်ကျွန်တော်တို့ကဒီလာမယ့်ရုံးချိန်မှာဗမွေးလင်းထုံးရဲ့စစ်ဆေးချက်ပြီးသွားပြီဆိုရင်တော့ဒီအမှုကိုရန်ကုန်တိုင်းဒေသကြီးတရားလွတ်တော်မှာအမှုပ ပယ်ဖြတ်ပေးဖို့ရှင်တော်ဥပဒေပုံမှန်981ကာရီယာကျွန်တော်တို့ချက်ထားသွားဖို့ရှိပါတယ်ခင်ဗျာ
ဒီကြားထဲမှာပဲဆရာရဲ့ဦးနေပြီးတော့တမရယုံကကျွန်တော်တို့သိရတဲ့တဲ့ရင်အရာဒီ66ကာကြီးကိုပြင်ဖို့ပေါ့လေပြင်ဆင်နေပြီပြင်လို့ရှိရင်အမတ်ခံတွေပါလေရလာနိုင်တယ်ပေါ့ဆရာရဲ့ဆိုတော့ဒီလိုသာပြင်ဖြစ်မယ်ဆိုရင်ရောဆရာတို့အမှုရဲ့အလားအလာရောတမျိုးတမီပြောင်းလဲသွားနိုင်မလားခင်ဗျာ
နှစ်ခုဖြစ်နိုင်တာပေါ့ဆရာ။တစ်ခုကတော့66ကာကြီးကိုပြင်ဆင်ခဲ့မယ်ဆိုရင်ဒါအမကန်တော့ရသွားမယ်ပေါ့။အမကန်ရတယ်ဆိုတာကအမှုကနေအပြင်းအပြက်ဒီလွတ်သွားတာမဟုတ်ဘူး။သူအချုပ်လွတ်ထူးချေခွင့်ရတာပဲဖြစ်တဲ့အတွက်ဒါအပြင်းကိုခဏရောက်သွားတာပဲရှိတယ်။အပြင်းကနေထူးချေခွင့်ရတာပဲရှိတယ်။ဒီပြစ်မှုကြီးကနေကျင်းလွတ်သွားတာမဟုတ်တဲ့အတွက်ဒါကယာယီအကျိုးသက်ရောက်မှုပါပဲ။တကယ်တမ်းကတော့ကျွန်တော်တို့အတွက်လိုအပ်တာက66ကာကြီးပြင်းရေးမပြင်းရေးတဲ့အခုလွဲမနေတဲ့ဥပဒေပုံမှန်ပေါ့။ဆွဲဆိုထားတဲ့သက်သွေးဥပဒေပုံမှန်66ကာကြီးအစားအမှန်တကယ်ဥကြုံမျိုးစုကိုဆွဲဆိုရမယ်ရင်းမီဒီယာဥပဒေပုံမှန်25ခါခွေးရပုံမှန်ပြောင်းလဲပြီးတော့မှတည်ရင်မှုကျွန်တော်တို့စူးစမ်းနေတာပေါ့အဲ့ဒါပြောင်းလဲလိုက်ရင်ဘာအကျိုးသက်ရောက်မှုရမလဲဆိုရင်သူ့ရဲ့အစ်ဒံပေါ့ဒီပြစ်မှုကိုပြစ်မှုတင်ကြားတည်ရင်ခဲ့တယ်ဆိုရင်တော့မှအစ်ဒံကဒဏ်ငွေ3သိန်းကနေပြီးတော့10သိန်းအများဆုံးတက်ရိုက်နိုင်တယ်ထောင်ဒဏ်မပါတဲ့အတွက်ဒါအလိုအလျောက်အမှန်ကန်ပေးနိုင်တဲ့အမှုဖြစ်သွားမယ်နောက်တစ်ခါကလည်းပဲလုံးဝပြစ်မရှိဘူးဆိုတာကိုလည်းပဲကျွန်တော်တို့တောက်သားတွေနဲ့ချစ်ပြပေးလို့ရတာပေါ့
ပုံမှန်ပြောင်းလဲရေးဆိုတဲ့နေရာမှာပေါ့ဆရာရဲ့တက်ကလည်းဒီပုံမှန်ကို66ကားကြီးကိုမရည်ရွယ်ခဲ့ဘူးဆိုတော့ကတက်ဖက်ကရောဒီပုံမှန်ပြောင်းလဲရေးအတွက်သူတို့ဘက်ကရောဘာတွေများလုပ်ပေးနေတာရှိလဲခင်ဗျအ
မှုခင်းကြည့်စင်ကြီးကိုပေါ့ဗျာပြန်ပြီးအစအဆုံးသုံးတက်လိုက်တဲ့အခါကျတော့ဒုတိယကုမ္ပဏီလင်းထွန်းရဲ့ကိုတိုင်တွက်ဆိုချက်တွေအရာရောစာရွက်သဏ္ဍာန်သက်တည်ကံထောက်ထားတွေအရာရောဘာတွေ့လဲဆိုတော့ဒုတိယကုမ္ပဏီလင်းထွန်းကစတင်တိုင်ကြားစဉ်ကလေးကသက်သွေးဥက္ကဋ္ဌ66ကားကြီးနဲ့အရေးယူပေးပါလို့သူတိုင်ကြားထားတာမဟုတ်ဘူးဥပဒေတရားရနဲ့ဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးပါလို့သူကတိုင်တာအဲ့ဒီအပေါ်မှာရဲကဥပဒေကိုမတည်ညက်လို့ဖြစ်စီဥပဒေကိုအတိအမြင်လွဲမှားပြီးတော့ဖြစ်စီ66ကာကြီးပုံမှာဘာရတဲ့ဘွဲစကန်းကတက်လိုက်တက်လိုက်တဲ့အပေါ်မှာပြင်ဆင်တက်မှတ်ပေးရမယ်ဘာမျိုးနဲ့ဥပဒေရုံးကလည်းမတက်မှတ်ပေးနဲ့ဒီပုံမှာပြန်တင်လိုက်တာပေါ့အဲ့တော့တက်မလို့အပိုင်းကကြည့်ရင်သူက66ကာကြီးရဆွဲဆိုမှတင်နိုင်မယ်ဆိုတာမျိုးမဟုတ်သလိုအဲ့ဒါနဲ့ပဲဆွဲဆိုပေးပါလို့သူတောင်းဆိုထားတာမဟုတ်တဲ့အတွက်အခုလက်ရှိဒီပုံမှာပြောင်းလဲရေးကတော့တမရောပိုင်းနဲ့မဆိုင်တော့ဘူးတမရောသူနဲ့လည်းဘာမှဝင်ရောက်ဆက်ခဲ့မှာမဟုတ်ဘူး
ဒီနစ်နာမှုတွေအတွက်ပေါ်ဆရာရဲ့ကာယကံရှင်အခုဆိုရင်ဒါအချုပ်ထဲမှာနေရတယ်အရေးရဲ့ပေါ်ရွက်မှုကြောင့်ပဲပြောပြောဘယ်လိုကြောင့်ပဲဖြစ်ဖြစ်ပေါ့လေဥပဒေကြောင့်အရာခံစားခွင့်မရှိဘူးလားဆိုလိုရဲတို့ဘာလို့အခုမှားယွင်းမှုတွေအတွက်ပေါ့လေသူတို့ရောတရားစွဲတာတို့ဆရာတို့ဘက်မှာလုပ်ပိုင်ခွင့်မရှိဘူးလားခင်ဗျာ
ရာဇဝတ်ကြောင့်အရာတရားစွဲဖို့ကြတော့ရာဇဝတ်ဥပဒေပုံမှန်ရာဇဝတ်ကြီးပုံမှန်89မှာသူအလိုလျောက်ကာကွယ်ပေးထားပြီးဖြစ်တယ်အဲ့ဒီမှာဘာပြဋ္ဌာန်းထားလဲဆိုတော့ပြည်သူ့ဝန်ထမ်းတဦးဟာတဲ့သူ့လုပ်ငန်းတာဝန်ကိုဆောင်ရွက်တဲ့အခါမှာဥပဒေပေါ်မှာသဘောယိုးနဲ့မှားယွင်းပြီးတော့ဆောင်ရွက်ခဲ့ရင်အဲ့ဒါပေါ်မှာအပြစ်ပေးအရေးယူလို့မရဘူးတရားစွဲဆိုဖို့မရှိဘူးလို့ကန့်သတ်ထားတော့ရာဇဝတ်အကြောင်းအရာတော့ကျွန်တော်တို့ပြန်လည်ပြီးတော့ရဲတပ်ဖွဲ့ဦးပဲဖြစ်စေဥပဒေရုံးဦးပဲဖြစ်စေကျွန်တော်တရားစွဲဖို့အထင်မပြေဘူးမရနိုင်ဘူးသို့တော်လည်းပဲတင်မအကြောင်းအရာဆိုရင်တော့မှားယွင်းပြီးတော့တရားစွဲဆိုခဲ့တဲ့အတွက်ဒီနိနာမှုတွေအတွက်နိနာကြီးရရှိလိုမှုကိုစွဲဆိုနိုင်တဲ့အခွင့်အရေးတွေတော့ကျွန်တော်တို့မှာရှိပါတယ်ဒါကလည်းပဲအမှုတွေအကုန်ပြည့်ပြတ်ပြီးသွားပြီးတော့မှဥကြုံမင်းစွေဒီဒီအမှုနဲ့ပတ်သက်လို့အပြစ်မရှိဘူးဆိုပြီးကြေရှင်းတဲ့အမိန့်တစုံတရာပေါ့ဤသည်အမိန့်ရရင်ဒါကျွန်တော်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်
ဆရာဦးခင်မောင်ကြီးကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျာကျေးဇူး